ပေါ်ရန်မင်းကြီးဖရန်စစ်ရဲ့အစ္စတာအခုတနင်္ဂနွေနေ့မေကွန်းထဲမှာယူကရိန်းစစ်ပွဲကိစ္စအစ္စရေးပါလက်စတိုင်းစစ်ဆင်ညှိနှိုင်းရေးအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဆူတောင်းပေးခဲ့ပါတယ
်။ Y ayuda señor el Myanmar. Ayúdalo a percorrer vías de paz e ilumina el cuore del responsable.
အလွန်အမင်းဒုက္ခခံစားနေကြတဲ့ရွန်ဂျာရီတရားမျှတမှုရရှိစေဖို့အတွက်မြန်မာနိုင်ငံကိုငြိမ်းချမ်းတဲ့တရားလမ်းဆောင်ကျင်းပေးပါခေါင်းဆောင်တွေရဲ့နှလုံးသားတွေကိုခွန်အားဖြည့်ပြီးပါဆိုပြီးတော့ပေါ်ရန်မင်းကြီးဖရန်စစ်ကပြောဆိုတော့တာပါ။အသက်86နှစ်အရွယ်ပုံဟမ်းမင်းကြီးဟာမတ်လအကုန်ပိုင်းတုန်းကအေးအေးမြီပြီးတော့ဆေးရုံတက်ခဲ့ရလို့တောက်ကြနေဝိပ္ပစုတောင်းပွဲကိုဖျက်ခဲ့ရပြီးမဲ့အခုတနင်္ဂနွေနေ့စိန့်ပီတာစ်ယင်ပင်ကအစ္စတာစုတောင်းပွဲကိုတော့ဥဆောင်ကြီးကြပ်ခဲ့ပါတယ်ဝိပ္ပစုတောင်းမှုအပြီးမှာတော့တနည်းနှစ်ချိန်ကဘာကိုပြောတဲ့ဒီစုတောင်းမိကွန်စကားပြောဆိုတဲ့အထက်မှာမြန်မာနိုင်ငံအကြောင်းကိုထည့်သွင်းပြောရတာဖြစ်ပါတယ်ယူကရိန်းပြည်သူတွေရဲ့ညီငယ်ခီချုံးမှုစီဖို့ရုရှားလူထုကိုလည်းအစ္စတာအနွေဓာတ်တွေကြောက်စီဖို့ကိုလည်းပုံဟမ်းမင်းကြီးကစုမော်ပေးပါတယ်စစ်ကြောင်းမလို့ကိုချစ်ခင်ရသူတွေဆုံးရှုံးခဲ့ရသူတွေနဲ့ဒဏ်ရာအနာရမှုတွေကိုကုစားပေးဖို့ဖျားသခင်တန်ဆူတောင်းပေးသလိုပဲထိသိခံနေရသူတွေမိသားစုတွေစီကိုကောင်းအောင်မုံမုံပြန်ရောက်နိုင်ရေးဖျားသခင်ကောင်းချီးပေးပါလို့လည်းဆူတောင်းပါလေစစ်ပွဲကြီးအဆုံးသတ်ရေးအတွက်နိုင်ငံတကာအတိုင်းအဝန်တစ်ခုလုံးကြိုးပမ်းအားထုတ်ဖို့လည်းဆူတောင်းပေးပါလေနှစ်စဉ်အစ္စတာမေကွန်ထဲမှာဆူတောင်းပေးခဲ့သလိုပဲအရှိအလေပိုင်းဒေသညီငယ်ရေးအတွက်လည်းပုံရမ်းမင်းကြီးကဆူတောင်းပါလေဖျားသခင်ရဲ့မြင့်မြတ်တဲ့မြို့တော်ဂျေရုရှလင်နဲ့ဒေသတစ်ခွင်လုံးမှာညီညွတ်မှုရရှိဖို့အစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်ဆက်ဆက်ညှိနှိုင်းမှုတွေယုံကြည်နားလည်မှုတွေနဲ့အပြန်အလှန်လေးစားမှုတွေပြန်ရှိလာစေဖို့လည်းပုံရိပ်မင်းကြီးကဆုမွန်ပေးပါရယ်ဖေဖော်ဝါရီလတုန်းကစီးရီးယားနဲ့တူရကီမှာလူပေါင်း 96,000 နီးပါးတေဆုံးခဲ့ရတဲ့ငလျင်ကြောင့်ထိခိုက်ညစ်နာသူတွေကိုအကူအညီပို့ပေးကြဖို့လည်းပုံရိပ်မင်းကြီးကတိုက်တွန်းပါရယ်ဒီမေကွန်းထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရန်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိဖို့ဆုတောင်းပေးပါရယ်ပိုယမ်မီဂျီဖရန်စစ်ဟာမြန်မာနိုင်ငံကို2018ခုနှစ်နိုဝင်ဘာလကလာရောက်ခဲ့ဘူးတို့လိုပဲမြန်မာနိုင်ငံတည်းဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလည်းမြန်မာပြည်သူတွေအတွက်သူ့ရဲ့မိကုန်းတွေထဲမှာမကြမကြဆူလို့ဆူတောင်းပြောဆိုလို့ရှိပါတယ်ခင်ဗျာ